ဒီကနေ့အမေရိကန်အောက်လွှတ်တော်မှာမြန်မာပေါ်ပိတ်ဆို့ရေးယူမဲ့ဥပဒေငူကြမ်းပြင်ဆင်ချက်တွေကိုတိကျဥပဒေအဖြစ်ပြဋ္ဌာန်းနိုင်ဖို့မဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။မြန်မာစစ်ဘုတ်ချုပ်တွေသာမကသူတို့ရဲ့စီးပွားရေးလုပ်ငန်းတွေကိုပါပြစ်မှတ်ထားအရေးယူဖို့ထပ်မံပြင်ဆင်ထားတဲ့ဘာမာအက်2019နဲ့မြန်မာနိုင်ငံရဲ့အကျဉ်းသားများကူညီစောင့်ရှောက်ရေးဥပဒေငူကြမ်းဘာမာ political prisoner assistant act ကိုတိကျဥပဒေတွေအဖြစ်ပြဋ္ဌာန်းဖို့အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့ရှိနေကြောင်းအမေရိကန်လွှတ်တော်နဲ့နီးစပ်တဲ့ Washington အခြေစိုက် ICR Rohingya အရေးဆောင်ရွက်နေတဲ့နိုင်ငံတကာလှုပ်ရှားမှုအဖွဲ့အမှုဆောင်ညွှန်ကြားမှု Simon Billiness က VOE ကိုပြောပါတယ
် Right now yes the House of Representatives is scheduled a full floor vote.
အောက်တိုဘာလ2019ကိုကန့်ကွက်မဲ့သူမရှိအတည်ပြုပြဋ္ဌာန်းသတ်မှတ်ဖို့ကြိုးစားနေကြပါတယ်။ဒီဥပဒေမူကြမ်းဟာမြန်မာစစ်တပ်အစိမ့်အရာရှိတွေပေါ်ပြင်းထန်တဲ့စီးပွားရေးပိတ်ဆို့မှုချမှတ်ရုံမဟုတ်ပဲစစ်တပ်ပိုင်းစီးပွားရေးကုမ္ပဏီတွေကိုလည်းပြစ်မှတ်ထားတန်ခတ်မှာဖြစ်ပါတယ်။
ဇူလိုင်လတုန်းကအောက်လွှတ်တော်မှာအတည်ပြုပြဋ္ဌာန်းခဲ့တဲ့ NDAA အမျိုးသားကာကွယ်ရေးခွင့်ပြုမိန့်ဥပဒေမူကြမ်းမှာမြန်မာကိုပိတ်ဆို့အရေးယူတဲ့ Burma Act 2019ဥပဒေမူကြမ်းကိုပြင်ဆင်ချက်အနေနဲ့ထည့်သွင်းအတည်ပြုထားပြီးဖြစ်ပါတယ်။ဒါပေမဲ့အခုအောက်လွှတ်တော်မှာဒီဥပဒေမူကြမ်းကိုထပ်ပြီးမဲခွဲဆုံးဖြတ်တာဟာတည်တံ့ဥပဒေအဖြစ်ပြဋ္ဌာန်းဖို့အတွက်စူးစမ်းတာဖြစ်ကြောင်း Simon Billiness ကပြောပါတယ်
။ What's coming up to a vote in the House tomorrow?Is this freestanding
Burma Act? ဟုတ်တယ်မှာမနက်ဖြန်လေးပဲဆုံးခဲ့ကြမှာဒီစားက Burma Act 2019ကိုတိကျဥပဒေမူကြမ်းအဖြစ်အတည်ပြုဖို့ဖြစ်ပါတယ်။အောက်လွတ်တော်တစ်ခုလုံးအနေနဲ့မြန်မာကိုပိတ်ဆို့အရေးယူရေးဘယ်လောက်ထိထောက်ခံတယ်လဲဆိုတာပြသဖို့ဖြစ်ပါတယ်။အလုံးစိတ်ဝင်စားဖို့ကောင်းတဲ့အချက်ကမနက်ကအောက်လွတ်တော်မှာပဲဒီဥပဒေကြမ်းကိုမဲခွဲဆုံးဖြတ်တုန်းကရခဲ့တဲ့မဲရည်အတွက်နိုင်ရှင်ကြည့်ရမယ့်အချက်ဖြစ်ပါတယ
်။အထက်လွတ်တော်မှာတော့ Burma Human Rights and Freedom Act ဆိုတဲ့မူကြမ်းရှိနေပါတယ်။ဒီကနေ့အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်မဲ့မြန်မာနိုင်ငံဆိုင်ရာဥပဒေမူကြမ်းတွေနဲ့ပတ်သက်လို့ AI နိုင်ငံကလူငယ်ချမ်းသာခွင့်အဖွဲ့ကြီးရဲ့အာရှဆိုင်ရာတာဝန်ခံ Francisco Banscomi ကလည်းအခုလိုပြောပါတယ
်။ You know they've always been trying to get pressure on Burma but I think tomorrow's vote particularly the one on the Burma Act is about signaling to the Senate
အောက်လွှတ်တော်အမတ်တွေအနေနဲ့မြန်မာကိုအမြဲပဲဖိအားပေးနေတာပါ။မနေ့ပြန်မှာမဲခွဲဆုံးဖြတ်မဲ့အထူးသဖြင့်ဥပဒေမူကြမ်းတွေကတခုဖြစ်တဲ့ Burma Act ဟာမြန်မာနဲ့ပတ်သက်လို့ American လွှတ်တော်အနေနဲ့တတန်တဲ့ဖြစ်ဖို့အထက်လွှတ်တော်ကိုအချက်ပေးလိုက်တာဖြစ်ပါတယ်။နောက် Burma Political Prisoner Assistant Act လို့နာမည်ပေးထားတဲ့မြန်မာနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးဥပဒေမူကြမ်းကိုတည်တံ့ခွဲထုတ်ထားတာကိုကြည့်ရင်ရိုဟင်ဂျာအကျပ်အတည်းဖြင့်မြန်မာနိုင်ငံတွင်ဖြစ်နေတဲ့အခြားလူ့အခွင့်အရေးချိုးဖောက်မှုတွေကို American လွှတ်တော်ကစောင့်ကြည့်နေတယ်ဆိုတာပြသနေပြီးမြန်မာနိုင်ငံမှာယုံကြည်ချက်ကြောင့်အကျဉ်းချနေသူတွေလွတ်မြောက်ရေးအမေရိကန်ကဦးစားပေးဆောင်ရွက်နေတယ်ဆိုတာကိုလည်းပြသတာဖြစ်ပါတယ်
။ Burma Act 2019ဥပဒေကြမ်းမှာပါဝင်တဲ့အချက်တွေကတော့မြန်မာနိုင်ငံကပဋိပက္ခဖြစ်နေတဲ့ဒေသတွေနဲ့အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီပေးဖို့အမေရိကန်ဒေါ်လာ220တန်းပါဝင်တဲ့ဘတ်ဂျက်ရထားချက်နဲ့မြန်မာနိုင်ငံမှာလူခွေရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေနဲ့အဖွဲ့အစည်းတွေကိုတန်ခတ်အရေးယူဖို့ထည့်သွင်းဖော်ပြထားပါတယ်။ဒီမူကြမ်းကိုအောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီလက်ရှိဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ် Elliot Engel နဲ့အောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီအာရှနဲ့ Pacific ရေးရာဌာနကွဲဥက္ကဋ္ဌဟောင်း Republican အမတ် Steve Chaput တို့ကဦးဆောင်တင်သွင်းခဲ့တာဖြစ်ပါတယ်။Burma political prisoner assistant L လို့အမည်ပေးထားတဲ့မြန်မာနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးဥပဒေမူကြမ်းကိုတော့ American အောက်လွှတ်တော်နိုင်ငံသားကော်မတီရဲ့ Asia Pacific နဲ့ Nuclear မပြန့်ပွားရေးဆက်ကော်မတီဝင်တွေဖြစ်တဲ့ Michigan ပြည်နယ် Democrat အောက်လွှတ်တော်အမတ် Andy Levine နဲ့ Missouri ပြည်နယ် Republican အောက်လွှတ်တော်အမတ် Anna Wigner တို့ကနေဦးဆောင်တင်သွင်းခဲ့တာဖြစ်ပါတယ်။အဲ့ဒီဥပဒေကြမ်းထဲမှာတော့မြန်မာနိုင်ငံမှာယုံကြည်ချက်ကြောင့်အကျဉ်းချခံရတဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးနဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေကိုထောက်ပံ့ပေးရေးဒါ့အပြင်ယုံကြည်ချက်ကြောင့်အကျဉ်းချခံရသူတွေလွတ်မြောက်ရေးအတွက်ဆောင်ရွက်နေတဲ့အရက်ဖက်အဖွဲ့အစည်းတွေကိုအမေရိကန်နိုင်ငံသားရေးဌာနအနေနဲ့ကူညီပံ့ပိုးပေးဖို့ဒီဥပဒေကြမ်းမှာထည့်သွင်းဖော်ပြထားပါတယ်ရှင်